ဗြိတိန်နိုင်ငံကိုရောက်နေတဲ့ဒေါအောင်ဆန်းစုကြည်ဟာဗြိတိန်မှာရှိတဲ့မြန်မာနိုင်ငံသားတွေနဲ့ဒီကနေ့မနက်ပိုင်းလန်ဒန်မြို့မှာတွေ့ဆုံခဲ့ပြီးရင်းကျင်းရင်းနဲ့နိုင်ငံဖွံ့ဖြိုးရေးဆက်ဆံရေးမှု21ရာစုပင်လုံညီလာခံနဲ့ဖွဲ့စည်းပုံပြင်ဆင်နိုင်ရေးပေါ်တဘောရာအခြေခံပညာရေးစနစ်ပြုပြင်ပြောင်းလဲမှုအခြေအနေတချို့ကိုရှင်းပြသွားခဲ့ပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့ကိုညာဝင်းအောင်ကတင်ပြထားပါတယ်။
ဒေါ်လာစီဟာသူ့ရဲ့ဥရောပ၃နိုင်ငံခီးစဉ်ရဲ့နောက်ဆုံးခီးတစ်ထောက်အဖြစ်ဗြိတိန်နိုင်ငံမှာရောက်နေပြီးမေလ9ရက်ဒီကနေ့မနေ့ပိုင်းမှာတော့ဗြိတိန်ရောက်မြန်မာနိုင်ငံသား300လောက်နဲ့လန်ဒန်မြို့ဟိုတယ်မှာတွေ့ဆုံခဲ့တာပါဒီလိုတွေ့ဆုံမှုအတွင်းမြန်မာနိုင်ငံမှာမွေးဖွားလာသူတွေဟာဘယ်နိုင်ငံရောက်ရောက်မြန်မာနိုင်ငံရဲ့မိသားစုဝင်တွေအဖြစ်ခံယူကြောင်းပြောသွားပြီးအားလုံးကမိမိတို့တတ်နိုင်တဲ့ဘက်ကပါဝင်လှုပ်ဆောင်မှသာမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်အမြင်ရောက်လာမှာဖြစ်တယ်လို့တိုက်တွန်းသွားပါတယ်တိုင်းသားဒေသတွေမှာမြန်မာစစ်တပ်ကကျူးလွန်ခဲ့တဲ့လူအခွင့်အရေးချိုးဖောက်မှုအမှုအကျင့်တွေကြောင်းလဲလာပြီလားဆိုတော့ပြည်ရင်တိုင်းသားတို့ရဲ့မိကွန်းနဲ့ပတ်သက်လို့ဒေါ်အောင်ဆန်းစုကြည်ကအခုလိုဖြေကြပါတယ်
ကျမတို့ရင်းနဲ့ပြောင်းလဲဖို့လည်းအများကြီးလုပ်နေပါလေအတိုင်းတစ်ခုစီလည်းပြောင်းလဲပြီလို့ကျမတို့ယူဆပါတယ်တို့ရညာလည်းပြေဝပြောင်းလဲတယ်မပြောင်းလဲဆိုတော့နောက်ဆုံးကျတော့ပြည်သူလူထုရဲ့အဆုံးဖြတ်မှာဖြစ်ပါတယ်အစိုးရဆိုတာဟာကိုလုပ်နေတဲ့စီမံကိန်းကြီးကိုဥတည်နေတဲ့ကိစ္စတွေအောင်မြင်မှုလို့ပြောပိုင်ခွင့်ဟာတရားခိုင်လို့မရှိပါဘူးတကယ်အောင်မြင်တယ်မအောင်မြင်တယ်ဆိုတော့ပြည်သူလူထုကဆုံးဖြတ်မှာဖြစ်ပါတယ်ဒါနဲ့ပြည်သူကဆုံးဖြတ်တဲ့အခါကျလို့ရှိရင်လည်းအမြင်ကြေကြေနဲ့ဆုံးဖြတ်ရမှာပါကိုယ်တိုင်ကျင်နာမရလို့အောင်မအောင်မြင်ဘူးလို့ပြောလို့မရပါဘူးကိုယ်တိုင်ကျင်နာရဖို့အတွက်မဟုတ်ဘူးကိုယ်နိုင်ငံတနိုင်ငံလုံးတွေကောင်းဖို့အတွက်ဖြစ်ပါတယ်ဒီမှာဒီအချိန်မှာဂျုံလုံးပြောရမယ်ဆိုလို့ရှိရင်ဒီမှာတော့ဒီတိုင်းသားများဟာဒီမှာဒီလင်းကြီးဖြစ်စဉ်နဲ့ပတ်သက်လို့အများကြီးတံပိုးကူညီပါတယ်ထောက်ပံ့ပါတယ်ဒါအတွက်လည်းဒီမှာတော့တကယ်ကိုကျေးဇူးတင်ပါတယ
်ဖွဲ့စည်းပုံပြင်ဆင်ရေးအလားအလာတွေနဲ့ပတ်သက်ပြီးလဲဒေါ်ဆန်းစုကြည်ကအခုလိုပြောသွားပါတယ်
ကျမတို့ဖွဲ့စည်းပုံရှင်ကဥပဒေနဲ့ပတ်သက်လို့ဆိုရင်မျိုးသားဒီမိုကရေစီဖွဲ့ချုပ်ကဒီဇိုင်းမှမှဆန့်ကျင်ခဲ့ပါတယ်။ဒီဖွဲ့စည်းပုံရှင်ကဥပဒေဟာဒီမိုကရေစီစံနှုန်းစံထားရည်နဲ့မကိုက်ညီဘူးဆိုပြီးတော့ဒီပြည်သူစံတာခံယူပွဲလုပ်ခဲ့တဲ့ကျမတို့ဆန့်ကျင်ခဲ့ပါတာ။ဒါပေမဲ့လည်းကျမအမြဲပြောပါတယ်ကျမတို့နိုင်ငံမှာအရေးကြီးဆုံးကဘာလဲဆိုတာဟာတရားဥပဒေစိုးမိုးရေးပဲ။ဘာဖြစ်လို့တရားဥပဒေစိုးမိုးရေးကအရေးကြီးလဲဆိုတော့တရားဥပဒေစိုးမိုးရေးမရှိဘူးဆိုရင်ဒီနိုင်ငံဟာတည်ငြိမ်နိုင်မှာမဟုတ်ဘူး။ဒီနိုင်ငံမျိုးရှိတဲ့နိုင်ငံဟာဘယ်လိုမှငြိမ်းချမ်းရနိုင်မှာမဟုတ်ဘူး။အခုဆိုလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေကြောင်းလေးရင်းနဲ့ငြိမ်းချမ်းရေးဖြစ်စဉ်ဟာအင်တာမဆက်နွယ်နေပါတယ်။ဒီ NCA လက်မှတ် NCA ရဲ့သဘောတူညီမှုထဲမှာဆိုတာပါပါတယ်။ဒီကျင်းတင်းလုံးညီလာခံကနေဒီညီလာခံကနေတဆင့်ဖွဲ့စည်းပုံအခြေခံဥပဒေကိုစစ်မှန်နဲ့ဆွဲတက်ပြည်တော်စုဒီမိုကရေစီပြည်တော်စုတစ်ခုဖြစ်အောင်လို့ပြည်ပင်တောင်းလဲသွားရမယ်ဆိုတာပါပြီးသားပါ
ဒီနေ့ဟာညဉ့်ညဉ့်နှစ်လို့ NLD အစိုးရကကြီးညာလှုပ်ဆောင်နေပေမဲ့အမလို့အမရဖြစ်เสียအချင်းလေးတွေရှိလာတယ်ဆိုတဲ့မင်းမြန်ချက်ကိုတော့ဒေါ်ဆန်းစုကြည်ကအခုလို့တုံ့ပြန်သွားပါတယ
်အမရရဲ့လူတွေကဝင်ပြီးလှုပ်ဆိုလိုပါတယ်အမရဘူးဆိုတဲ့လူတွေအားလုံးကတော့ဝိုင်းမင်းတို့ကကူညီမယ်ဆိုလို့ရှိရင်မဟုတ်ချမတွေ့ကြပါလို့အောင်မြင်ရမှာဖြစ်ပါတယ်အဲ့တော့ဒီကျွန်တော်တို့ဟာညီလာခံတစ်ခုနဲ့အားလုံးအောင်မြင်မှုရမယ်လို့လည်းဒီလိုနဲ့ကျွန်တော်တို့မဟုတ်မြင်ထောင်မှမဟုတ်ညီညာရဲ့ဖြစ်စဉ်ဆိုတာတခြားနိုင်ငံတွေကြည့်လိုက်ပါတတော်ကိုလိုက်ရတဲ့ကိစ္စပဲကျမတို့ရဲ့နိုင်ငံမှာဆိုလို့ရှိရင်ဒေါ်လာရရကြတဲ့ညဉ့်ညာရေးပြည်တွင်းညဉ့်ညာရေးဆိုတာပြည့်ဝမရှိခဲ့ပါဘူ
းမြန်မာနိုင်ငံရဲ့ပညာရေးစနစ်မှာအခြေခံပညာရေးစနစ်ပြောင်းလဲမှုတချို့နဲ့ပတ်သက်လို့လှုပ်ဆောင်စရာတွေဆက်ရှိနေတဲ့ကြောင်းဒေါ်ဆန်းစုကြည်ကပြောသွားပါတယ
်ကျွန်တော်ရဲ့နိုင်ငံကပညာရေးစနစ်ကိုပြောင်းနေနေမှာမူလတန်းပညာရေးကိုကျမတို့ညင်တင်ရမယ်ခိုင်မအောင်လုပ်ရမယ်အခြေခိုင်မှအမြင့်ကခိုင်မှကျမတို့အပင်ကနေပြီးတော့တန်တန်မာမာနဲ့ကြီးထွားလာမှာပါနောက်ပြီးတော့ကျမတို့ရဲ့စာဟောစနစ်ကိုလည်းကျမတို့ပြောင်းရမယ်ဒီစာဟောစနစ်ပြောင်းတဲ့နေရာမှာကျမတို့အမှတ်ပေးတဲ့စနစ်မဟုတ်ဘဲနဲ့ grading ပေါ့နော် ABC အဲ့ဒီစနစ်ကိုကျမတို့ပြောင်းပြီးတော့သုံးပါတယ်သုံးတဲ့အခါမှာကျမဘာတွေ့ရလဲဆိုတော့ကလေးတွေကကြိုက်တယ်တဲ့ဘာလို့သူတို့ပုံမှာပို့ပြီးသူတို့ပုံမှာဖြည့်အားပေးမှုတွေကိုနည်းလာတယ်ပေါ့နော် pressure ပို့ပြီးတော့နည်းလာတဲ့အခါကျဒါနဲ့မိဘတွေကမကြိုက်ဘူးတဲ့ဘာဖြစ်လို့မကြိုက်လဲဆိုတော့အမှတ်ပေးစနစ်နဲ့ကြည့်လို့ရှိလို့ရှိရင်ခရက်အင်ကကလေးကငါကလေးရဲ့အမှတ်ပုံမှာပို့များလို့ရှိလို့ရှိရင်ငါတို့ကျူရှင်ဆရာမအလုပ်မလုပ်နိုင်ဘူးဆိုပြီးတော့မှလို့ရတယ
်ဒီကနေ့ဟာဒေါ်အောင်ဆန်းစုကြည်ရဲ့ meeting ခီးစဉ်နောက်ဆုံးနေ့ဖြစ်ပြီးမေလ၄ရက်ကြာသာပရိနိကရေကဗီတင်နိုင်ငံကိုရောက်နေတာဖြစ်ပါတယ်ဧပြီလ30ရက်နေ့ကဥရောပခီးစဉ်စတင်ခဲ့တဲ့ဒေါ်အောင်ဆန်းစုကြည်ဟာဘယ်လ်ဂျီယံ၊အီတလီနဲ့ဗြိတိန်နိုင်ငံတွေကိုခီးထွက်ခဲ့တာဖြစ်ပါလေခင်ဗျာ
။ကိုညာဝင်းအောင်ပါရှင်။